ကျွန်တော်တို့2024ခုနှစ်ကောင်မီ2030နဲ့ကုလာပြီ2040ခုနှစ်ကတပြည့်နှစ်တည်းနဲ့ရှင်တောင်သူလက်သမားကိစ္စမြေသိမ်းရာသိကိစ္စတွေကပိုဆိုးသွားသလားခြေနေတွေပိုကောင်းလာလားရှင့်ပိုဆိုးသွားတယ်လို့လဲပြောမရဘူးပိုကောင်းသွားတယ်လည်းမဟုတ်ဘူးငကူကမရှင်းနိုင်တဲ့ပုံစံဒီအတိုင်းပဲဆက်သက်ပြီးတော့ဖြစ်နေတာပေါ့နော်ငကူကလည်းရှင်းဖို့ရှင်းနေကြရမှန်ဘူးလေဒါကမှရနှစ်ပေါင်းများစွာကတရားသိမ်းတဲ့သူ ်တော်အောအစိုးရရောသမရရောတိုင်းရာကြီးသက်ဆိုင်အစိုးရတွေရောလေအမီတွေပြန်ပေးဖို့အတွက်ကြိုးစားနေပါတယ်ဆိုပြီးတော့ဂျင်ညာချက်တွေထုတ်ပြီးတော့မင်းကွန်းတွေပြောပြီးတော့ဆောင်ရွက်နေတယ်လို့ပဲကြားရတယ်ဒီတကယ်တော့လေသမားတွေစီလက်တွေ့ကြောက်မလာတဲ့အတွက်အရင်တိုင်းပဲလို့ပြောရမှာပေါ့
တရားသားလို့ဆိုလို့ရှိရင်မြေတွေယာတွေတင်းထားတာကဥသိမ်းစိန်အစိုးရခက်မတိုင်ခင်ကတည်းကတင်းထားတာစစ်တပ်ကတင်းတာရှိမယ်ဝန်ကြီးဌာနတွေတင်းတာရှိမယ်စီမံကိန်းရတင်းတာတွေရှိမယ်အဲ့ဒီခေတ်ဆက်ဆက်ကတင်းထားပြီးတော့မှဒီဘက်ခေတ်ကျတော့မှဘာလို့မြေသိမ်းရသိမ်းမှုတွေကပို့ပြီးတော့ပေါ်လွင်လာတာလဲရှင
့်ဦးနေဝင်းတောက်လျှောက်မသလခေတ်ကုန်နဲ့88ခုနှစ်ထိဒိန်းတာကတက်ပြီးတော့ရုပ်ရက်ဆင်းပြက်ကြီးပေါ့နော်ရှင်းမရတော့အောင်ဒိန်းနေလို့မဟုတ်ခင်နဲ့88နောက်ပိုင်းမှာဒိန်းတာကြီးကြတော့ရုပ်ရက်ဆင်းပြက်ကိုဒိန်းလာတာပေါ့နော်ပါတီကအုပ်ချုပ်တဲ့ဟာမျိုးလည်းမဟုတ်ဘူးလေဟိုတော့ဦးနေဝင်းတော့မသလပါတီကအောက်ထုတ်တာတော့လေယာဉ်မီမူဝါဒတွေပါရင်လည်းသူကသူသွားသေးတယ်ဒီ88ဆရာနာလည်းဒိမိတဲ့အခါကျတော့ဘာဝါဒမှမရှိဘဲနဲ့အမိတ်အာနာနဲ့ပဲသွားတဲ့အခါကျတော့တိန်းနာတွေကပူပူပူဆိုးလာတယ်အဲ့မှာလည်းတစ်ခါလေစစ်တပ်အရာရှိတွေအားလုံးကတိုင်းမှုတမမှုတွေအားလုံးတိုင်းဒေသကြီးရဲ့အကြီးအကဲတွေအားလုံးကတက်ကပဲလို့အဲ့တက်ကပဲလို့တဲ့အခါမှာအထူးအရာရှိတွေနေနဲ့ဌာနတိုင်းကိုခံထားတဲ့အခါကျတော့သူကလှုပ်ချင်မလို့ပို့လှုပ်ကြတာပေါ့နော်ပြီးမှကမ်းမတွေဖြစ်ပြီးတော့ဒါအသိန်းနာတွေညားလာတော့လုံးမဟုတ်မထိန်သိမ်းနိုင်တော့ဘူးပဲ။အရေးတရားထင်တယ်များလာတယ်။ပမာဏအားဖြင့်လည်းများလာတယ်ပေါ့နော်။အဲ့ဒါတွေကိုပုံတော့တောင်းလဲသမားတွေကလုံးဝခံလဲမပြောနိုင်ဘူး။လုတ်ပေးမဲ့လူလည်းမရှိဘူး။အမိတ်နဲ့အာနာနဲ့သွားတဲ့အခါကျတော့အခုကျတော့ပွင့်နှင်းလာပြီဆိုတဲ့အခါကျတော့အဲ့ဒါတွေပြန်ပေါ်ပြီးတော့သူတို့ဆုံးဖြတ်ထားတဲ့ဟာတွေရယူခြင်းတဲ့အခါကျတော့အမျိုးမျိုးတူပန်းလာနေပြီးတော့မှဒီဘက်ခက်တယ်မှပုံများလာတာပေါ့။
ဒီလိုပုံများလာတဲ့အခါကျတော့ဥပဒေအတိုင်းပြောမယ်ဆိုလို့ရှိရင်ပိုင်နဲ့ကျူးလွန်မှုဆိုတာကကိုယ့်လက်ဝဲမှာရှိတဲ့နေရာဒီနေရာကိုတစုံတစ်ယောက်ကဝင်ရောက်လာတယ်ဆိုလို့ရှိရင်ဒါကပိုင်နဲ့ကျူးလွန်မှုနဲ့တရားဆွဲလို့ရတယ်ဥပဒေကပေးထားတဲ့အခွင့်အရေးကအဲ့လိုပေးထားတယ်အခုကလယ်သမားတွေကလည်းသူတို့လယ်မှာသူတို့ထွန်ရက်နေတယ်ဆိုတာလက်ဝဲရှိတဲ့ပုံစံရောက်နေတယ်ဒါပေမဲ့လယ်သမားတွေကိုပဲပြန်ပြီးတော့ပိုင်နဲ့ကျူးလွန်မှုနဲ့တရားဆွဲတဲ့အမှုတွေကလည်းတော်တော်များလာပါတယ်အဲ့ဓာရီကဒါဥပဒေရဲ့အာဏာချက်လားအာသာချက်လားဥပဒေကိုဘယ်လိုထိထိရောက်ရောက်ကင်တွယ်သင့်တယ်လဲရှင
့်ဥပဒေအာဏာချက်လို့ပဲပြောရမယ်ဘာလို့လဲဆိုတော့2000ခန့်လေးရမယ်ဥပဒေကတကယ်တမ်းလယ်သမားတွေကိုယ်တိုင်ဆွဲထားတာမဟုတ်ဘူးအော်လယ်သမားတမကတွေဖွဲ့စည်းပြီးမှဆွဲထားတာမဟုတ်ဘူးနောက်တစ်ခါလယ်သမားတွေကိုယ်စားပြုတဲ့ယုံကြည်တဲ့လူတွေဆွဲထားတာမဟုတ်ဘူးနောက်ဆွဲလိုက်တဲ့လူတွေအားလုံးကတို့တော်မှရှိနေတဲ့ခရိုနီတွေကဆွဲထားတာဖြစ်တယ်လယ်သမားကြောင်းလည်းနားမလည်ဘူးပေါ့နော်အောက်ခြေလယ်သမားတွေရဲ့ဘဝကိုလည်းမဆာနာတဲ့လူတွေကဆွဲထားလိုက်တယ်။အဓိကတော့လယ်သမားကိုယ်တိုင်မဆွဲတာပဲပေါ့နော်။အဲ့လိုဆွဲလိုက်တဲ့အတွက်ကိုလယ်သမားကိုယ်စားမပြုတဲ့အတွက်ဒီဥပဒေနဲ့ဖြည့်ရှင်းတဲ့အခါမှာလည်းပဲအားနည်းချက်တွေဖြစ်လာတယ်။ခုနကပြောလို့လယ်သမားတွေကနေပြီးတော့တရားဆွဲတဲ့မှုရှိသလိုလက်ရှိလယ်လုံသူပေါ့နော်။လက်ရှိလက်ငုပ်လယ်လုံတဲ့လူတွေကနေပြီးတော့တရားဆွဲတယ်ဆိုပြီးတော့မူလလယ်သမားတွေကိုတောင်းချပြစ်တာရှိတယ်။88နောက်ပိုင်းမှာမြေတွေတင်လိုက်တဲ့အတွက်သူတို့တွေကအခုဆိုကြရင်20လောက်လဲပိုင်တာပေါ့။လယ်သမားကအဲ့လောက်88လောက်ကဒိန်းခံတဲ့လယ်သမားရှိတယ်90ကဒိန်းခံတဲ့ဆီမှာ98ကဒိန်းခံတဲ့ရှိတယ်2000လောက်ကဒိန်းခံတဲ့ရှိတယ်အမျိုးမျိုးပေါ့အဲ့မှာသူကတကယ်တမ်းအခုလယ်ယာဉ်ဥတွေမှာကြတော့အဲ့လယ်ဒိန်းရပင်ကိစ္စတွေထည့်လဲဆွဲမထားဘူးလယ်ယာဉ်မားတွေအတွက်လယ်ယာဉ်ပြန်လဲခွဲဝေရေးကိစ္စတွေလည်းမပါဘူးအဲ့နောက်တစ်ခါအားနည်းချက်တွေကအခုဖြစ်ပေါ်နေတဲ့လယ်ယာဉ်ပြဿနာတွေကိုတိကျကျဖြေရှင်းဖို့နည်းလမ်းတွေမပါဘူးဥပမာပြောမယ်ဆိုရင် AI တိုင်းမှာရှိတဲ့လယ်ယာဉ်လက်ထဲဝန်ကြီးဦးဆန်းမောင်ကပြောတာပေါ့လယ်သမားတွေကကျွန်တော်တို့လက်ရှိလက်ငုပ်ဆိုတော့ဟိုကလက်ရှိလက်ငုပ်ကနေပြောတယ်အနာဘိန်းကကျွန်တော်တို့လေဒီဖုံးတာပါလို့ပြောတယ်ဟိုဘက်ကလည်းတခါဒီတိတ်ထားတဲ့လူကငါတို့လုံတာကြာပြီဆိုပြီးတော့တခါတူတာလင်းအပိုင်ဆိုပြီးတော့လက်ငုပ်ကနှစ်ယောက်ဖြစ်နေလက်ရှိလက်ငုပ်နဲ့မူလားလက်ငုပ်နဲ့အဲ့တော့လက်ရှိလက်ငုပ်ကခရိုနီတွေဖြစ်နေတယ်အဲ့တော့ဦးသမောင်ကပြောလဲဆိုတော့တစ်ခါတစ်နေ့လေအမေဥရင်မှာမပါတဲ့အချက်ဖြစ်တဲ့၅နှစ်လက်ရှိလက်ငုပ်ကအပိုင်မဲလို့ဖုံးဖြတ်လိုက်တဲ့အခါကျတော့အဲ့ဒီ၅နှစ်အပိုင်ပေးရမယ်ဆိုတော့ဟာ2000ကျားပဲဥပမာမပါဘူးအဲ့တော့မပါတဲ့အတွက်မပါတဲ့ဟာကြီးကိုသူကအဲ့လိုလုပ်လိုက်တဲ့အတွက်လယ်သမားတွေကအများကြီးနစ်နာတယ်ပေါ့ဒါဥပမာတစ်ခုပေါ့နောက်ပြီးတော့လယ်ယာဉ်ပြဿနာတွေအလုံးကိုတရားမျှတစွာနဲ့ခုံရုံးနေဆုံးခုံနေလယ်သမားကိုစားပြုတဲ့ဟာတွေမျှတတဲ့ရှင်းရမယ်အစားပေါ့နော်လယ်ယာဉ်ပြဿနာအထူးအရေးကြီးဆုံးပြဿနာပါလဲဆိုတော့ အခုလေယာမီစီမံခန့်ခွဲမှုကော်မတီအဆင့်50ရှိတယ်။အဲ့အဆင့်50ကဆုံးဖြတ်တာတွေကလုံးဝမှားပါတယ
်။ဘယ်လိုမှားသလဲရှင်ရှင်းပြပါရှင
်။ရည်ကြီးအဆင့်မှာကြီးပြီးတော့အုပ်ချုပ်မှုကအဲ့လက်စီဥက္ကဋ္ဌမြို့နယ်အဆင့်မှာမြို့နယ်အုပ်ချုပ်မှုကမြို့နယ်လက်စီဥက္ကဋ္ဌခရိုင်အဆင့်မှာလည်းထုံနည်းတော့တိုင်းအဆင့်မှာတိုင်းရိုင်းဝန်ကြီးကလက်စီဥက္ကဋ္ဌသူတို့ကတော့လင်းလေယာမီပြဿနာကိုရှင်းတဲ့အတွက်သူတို့ကလည်းတင်ထားတဲ့လူတွေပြန်ဖြစ်နေတယ်။အဲ့တော့လည်းတင်ထားတဲ့လူကသူတို့အမှုကိုသူတို့ပြန်စီရင်တဲ့အတွက်လည်းအမအမြင်ရှုံးတာအဲ့ဒါလည်း2012လေယာမီဥရရဲ့အမှားရင်းပေါ့နော်တခြားမှားရင်းတွေလည်းရှိသေးတယ်အဲ့လိုဥပဒေလည်းမှားလူကလည်းမှားအကုန်လုံးမှားတဲ့အတွက်အခုဒီပြဿနာတွေကမငြိမ်းနိုင်ဖြစ်နေတာ
ကျေးဇူးတင်ပါတယ်ရှင်